တရုတ်နိုင်ငံယူနန်ပြည်နယ်တဲကိုဝင်မဲ့မြန်မာကုန်ကားတွေကိုကျန်းမာရေးစစ်ဆေးပေးမဲ့ကိုဗစ်စင်တာတွေကိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတည်ဆောက်နေပါတယ်ဒီစင်တာတွေကိုလာမယ့်စက်တင်ဘာလလယ်လောက်မှာတော့အပြီးတက်နိုင်မှုနှစ်ဖက်စလုံးကကြိုးစားနေပါတယ်။နောက်မြန်မာရင်မောင်းတွေကိုလည်းယောဂါစစ်ဆေးပေးနိုင်မယ့်အနေအထားကိုရောက်ပြီးဆိုရင်နှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးတွေပြန်ဆနိုင်မှုအလားအလာရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းဆောင်ပါကိုသိန်းထိုင်ဦးပြောပြပေးပါရှင်
။မြန်မာပြည်တွင်းရဲ့ကိုဗစ်တတိယလိုင်းကြောင့်တရုတ်ဘက်ကနယ်စပ်ကုန်သွယ်ရေးဂိတ်တွေကိုဇူလိုင်လဇန်ပိုင်းမှာပိတ်လိုက်တဲ့အတွက်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးယာယီရဆိုင်နေပါတယ်။ကုန်သွယ်ရေးပြန်ဆနိုင်မှုအဓိကကြတဲ့ကိုဗစ်ရောဂါစစ်ဆေးပေးမဲ့စင်တာတွေကိုမူဆယ်မြို့မှာအလင်းအမြန်တည်ဆောက်နေပြီးလာမယ့်စက်တင်ဘာလမှာပြည်သက်နိုင်မယ်လို့ခန့်မှန်းနေကြပါတယ်။ဒီစင်တာတွေအတွက်လိုအပ်တဲ့စေဝါနဲ့ရောဂါစစ်ဆေးတဲ့ပစ္စည်းတချို့ကိုတရုတ်ဘက်ကပံ့ပိုးပေးပါတယ်။ Channel ပိုင်းကတော့မြန်မာကုန်သွယ်တွေနဲ့မြန်မာနေဆက်ကုန်သွယ်ရေးကတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းမူဆယ်ဆန်ကုန်သွယ်သင်းရဲ့ဒုက္ခတာဦးမင်းသိန်းကပြောပါတယ်။စင်တာကတော့မူဆယ်မှာရှိတဲ့ကိုယ်တော်ဟောင်းတွေကိုပြုပြင်တည်ဆောက်နေတာဖြစ်တယ်လို့သူက VOA ကိုပြောပါတယ
်။အဲကိုတော်တွေကိုကိုဗစ်စင်တာအဖြစ်ကြောင်းပြီးတော့လိုအပ်တာလေးဆောက်နေတော့ကျွန်တော်စက်တင်ဘာ15ရက်နေ့တော့ပြီးဆောက်ရမယ်သူကလူသားပါတယ်။ပြတ်ပြီးလို့ရှိရင်ဘယ်လိုဆက်ပြီးလာလဲတော့မသိဘူး။အဲအခုတော့အဆောင်ကိုပြန်ပြီးမွန်မာနဲ့စက်တင်ဘာလေးရောက်နေတာကြီး။အော်ဖေးဖွဲ့ကြတာဒီကပူပြီးဒီမှာပူပြီးလာတာကွာ။ဆရာကကိုဗစ်စင်တာပို့ပြီးတော့ပြေးပါတယ်။ဒီမှာဆောက်တဲ့အဆောင်ကနေဘောအခုဒီကိစ္စကပါညာဘာမှပြတ်ကြအသေးဘက်ကိုကျွန်တော်အလူပါနေရ။အဲကျွန်တော်လည်းနိုင်ငံတော်ဆိုက်ထုတ်ပြီးတော့ကုန်ကြခံပေးလို့ဒီလိုဖြစ်လာတယ်ကျွန်တော်တို့။
မူဆယ်ဆန်ကုန်တဲ့အသင်းတတိဝလန်အသင်းပဲပြောင်းနှံအသင်းရေလုံငန်းအသင်းတွေဒီလိုအသင်းအဖွဲ့တွေရဲ့လူငွေတွေနဲ့ဒီစင်တာတွေကိုစောင့်နေကြောင်းသူကပြောပါတယ်။နိုင်ငံနယ်စပ်ကတာဝန်ရှိသူတွေဒီရက်ပိုင်းနဲ့လွတ်ခဲ့တဲ့ဆွေးနွေးပွဲမှာလည်းကိုဗစ်စင်တာနဲ့နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်မှုကိစ္စတွေဆွေးနွေးကြောင်းလည်းကုန်တွေကပြောပါတယ်။ဒီစင်တာပြီးသွားရင်တော့ကျင်းဆန်းကြော့ဂိတ်တခုတည်းကိုပဲကနဦးစမ်းသပ်ဖွင့်လည်ပေးမယ်လို့တည်ထားကြောင်းဦးမင်းသိန်းကဆက်ပြောပြပါတယ်။
တပြားကားနဲ့ဒီလိုရင်းကျွန်တော်တို့ဟောရှိတယ်ကြာကျွန်တော်တို့အတော်ကဖြစ်တယ်ကြာအတော်ကဖြစ်တယ်မှာကားကြီးစစ်နေဂျမန်းကြီးစစ်နေသူတဲ့ဂျမန်းကြီးကိုအစ်စင်တာမှာသူကြည့်ပါဘူးသူကိုးမိုးတဲ့ဒီလိုတော့မောင်းနေစစ်ပြီးတော့ကျွန်တော်တို့အဖြစ်ပြီးတော့ဝင်ပြီးတော့တော့အဲ့ဒီလိုရှိတလားပါကျွန်တော်အသာတို့ဒီမောင်းနေတာတော့မရှိတော့ဘူးကြာကျွန်တော်ရောက်ဖို့မရှိဘူးကိုကောကိုကိုတဲ့မောင်းနေစစ်နေတယ်တော့
ကိုဗစ်စင်တာပြီးသွားရင်ရေလိုပဲတရုတ်ရွှေလီနဲ့ခြေကောင်လေးကို105မိုင်မန်ဝင်းဂိတ်ကနေဝင်ပေးဖို့မြမကုံတွေကတရုတ်ဘက်ကိုတောင်းဆိုနေပါတယ်တရုတ်ဘက်ကဒါဟုခုမပြူပဲ105မိုင်နဲ့ဝေးတဲ့ကျင်ဆန်းကျော့ဝန်ဒိန်လမ်းမှာကိုဗစ်စစ်ဆေးတာကိုအဆင့်40နဲ့လုပ်ပြီးမှဝင်ခွင့်ပေးမယ်လို့ဒီရက်ပိုင်းညှိနှိုင်းမှုတွေမှာတုံ့ပြန်ထားပါတယ်။အခုဒီတော့နှစ်ဖက်အစဉ်ပြေမဲ့အဖြေကိုညှိနှိုင်းလို့မရသေးတဲ့အကြောင်းဝန်ဒိန်ကုံကားသင်းကကိုအောင်ရဲကျော်ကပြောပါတယ်။နေဆက်ကုံသေးပြန်သက်ဝင်မှုတရုတ်ဘက်ကပုံမလိုလားနေပေမဲ့လည်းနိုင်ငံညှိနှိုင်းမှုတွေမှာတော့သူ့ဘက်ကရှော့ပေါ့စဉ်းစားပေးတာမရှိကြောင်း VOA ကိုပြောပါတယ်။
ဒီကတော့တော့ကြာမြန်မာလောကတောင်းတော့ဒီကိုဗစ်စင်တာပြီးလို့ရှင်မေရတရားနာမယ်လေနော်အဲ့တော့ဘယ်အောက်ကိုပြေးဝင်ပြင်နေတော့ကသူတို့တက်မဲ့တဲ့စီကံကကျွန်တော်တို့အကုန်လိုက်လို့မရဘူးနော်ကောင်းအောင်ဖိတ်ချက်ဆိုတော့ကျွန်တော်ဖိတ်ချက်နေအသိတရားပြေးဝင်ပါလားဒလာကိုအသိမြာပြေးဝင်ပါလားအဲ့အသိတရားမရဘူးကျွန်တော်ဘယ်လိုလုပ်ရမလဲသူတို့တက်မဲ့ရဲ့ငါးရက်သက်တိုင်းပြေးပြန်ပြီးလို့ကောင်းတယ်လေကိုမတို့ကိုဝင်ဝင်ပြေးပါလားဘောင်းဝင်တော့တက်ပြေးဝင်မဲ့ကောင်းတယ်ကျွန်တော်တင်မှာဘယ်လိုလုပ်ရမလဲဒါကိုကျွန်တော်တို့ကအမြင်နိုင်တာရှိတယ်ဒါပေမဲ့တရုတ်ကလက်မခံဘူးသူတို့လူကျင်တာကြီးကသူတို့တင်တဲ့ကြာပြေးဖြစ်နေတာ
105မိုင်ကကိုဗစ်စစ်ဆေးစင်တာချိန်ပြီးပြီးဖို့တရုတ်ဘက်ကတွန်းအားပေးနေပြီမဲ့မြန်မာဘက်ကငွေကြေးအင်အားနဲ့တာအစိုးရဘက်ကပံ့ပိုးမှုအားနဲ့တာကြောင့်ခံမှန်းထားတဲ့အချိန်တည်းပို့ချနိုင်တဲ့အကြောင်းနေဆက်လူငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ